လသမဂ္ဂကမြန်မာဆက်အစိုးရနဲ့နှစ်နှစ်ကျော်ကာလအတွင်းပထမဦးဆုံးအကြိမ်ထိပ်ပိုင်းအဆင့်ဆွေးနွေးပွဲကျင်းပမယ်လို့ကြေညာလိုက်ပါတယ်။နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာကုလသမဂ္ဂနိုင်ငံရေးဆိုင်ရာလက်ထောက်ဒုတိယအတွင်းမှုချုပ်အီဘရာဟင်ဂမ်ဘာရီဟာမြန်မာနိုင်ငံကိုလာမဲ့ကြာသပတေးနေ့မှာ၃ရက်ကြာသွားရောက်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲမှုဆိုင်ရာအခြေအနေတွေကိုလေ့လာစစ်ဆင်တယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂအထူးတန်တမာဟာစီအစိုးရအတိုက်ခံ NLD ကိုယ်စားလှယ်တွင်လည်းတွေ့ဆုံမယ်လို့မျှော်လင့်ရပေမဲ့နေရင်အကြေကျုပ်ကြခံနေရတဲ့ NLD ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုတွေ့ဆုံမှာလားဆိုတာမသိရသေးပါဘူး။ဒီတော့တွင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာပေါ်လိုစာချိုပင်နဲရိုအပါအဝင်လူ့အခွင့်အရေးဆိုင်ရာကျွမ်းကျင်သူပုဂ္ဂိုလ်6ဦးကစုပေါင်းလက်မှတ်ထိုးပြီးစစ်အစိုးရအနေနဲ့ကရင်တိုင်းသားတွေအပေါ်တိုက်ခိုက်နေမှုတွေရပ်ဆဲဖို့တောင်းဆိုလိုက်ပါတယ်။မြန်မာစစ်အစိုးရဟာအရသားတွေကိုတိုက်ပွဲတွေဒဏ်ကနေကာကွယ်ပေးခြင်းမရှိဘဲကရင်တိုင်းသားတွေကိုသူတို့စစ်တပ်တွေကလိုက်လံတိုက်ခိုက်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရပညာရှင်6ဦးရဲ့စုပေါင်းထုတ်ပြန်ချက်မှာပါရှိပါတယ်။ဒီအကြောင်းအပြည့်အစုံကိုသတင်းများအပြည့်မှာတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ။